ထိုင်းမြန်မာနယ်စပ်မြောက်ပိုင်းမြို့ကနေရာတချို့မှာအခုရက်ပိုင်းအတွင်းဘုံထောင်ထားကြောင်းနဲ့ဘုံမကွဲစီခြင်းရင်ပတ်စံပေးဖို့ဖုန်းနဲ့ချိန်ချောက်တောင်းတာ၃ရက်အတွင်းနှစ်မှုဖြစ်ပွားခဲ့ပါတယ်။ဒီလိုဖုန်းနဲ့ငွေချိန်ချောက်တောင်းတာတွေပြုလုပ်ရင်ရဲတပ်ဖွဲ့ကိုအကြောင်းကြားဖို့ပြည်နယ်ရဲတပ်ဖွဲ့မှရဲမှူးကြီးအောင်မြတ်မှုကပြောပါတယ်။
ဒီဘုံခွဲမဲ့ဆိုတော့တယ်လီဖုန်းနဲ့ချင်းချောက်ငွေတောင်းတာလည်းရှိပါတယ်။အဲ့ဒါတွေသတိပြုပေးဖို့ရေတွေကိုသိပေးပေးရခင်ဗျ။နောက်ပိုင်းမှာတော့နှစ်မှုရှိပါတယ်ခင်ဗျ။အဲဒီများပြည်တွေနဲ့သိရင်သိသိချင်းရတဲ့ဘုံတော်တရင်ပေးပေးဖို့မေတ္တာရက်ခံပေးပါခင်ဗ
ျ။ပြီးခဲ့တဲ့ဒီဇင်ဘာ18ရက်နေ့တုန်းကမြောက်ပိုင်းမြို့အမှတ်3ရပ်ကွက်ကြံရင်လန်းရှိ KK စလို့ဆိုင်ကိုဆိုင်ခံအုပ်ထုပ်ဆောင်ထားတဲ့မြို့သားတဦးကငွေကျပ်12သိန်းမပေးရင်ဆိုင်အတွင်းထောင်ထားတဲ့ဘုံတွေကိုဖောက်ခွဲပစ်မယ်လို့ချင်းချောက်ရေးသားထားတဲ့စာတစောင်ကိုလာရောက်ပို့ဆောင်ခဲ့ပါတယ်။စာထဲမှာစတိုးဆိုင်အပေါ်ထက်တဲ့အခြားနေရာတွေမှာဘုံထောင်ထားပြီး9မိနစ်အတွင်းဝေမန်နီနဲ့ငွေကျပ်12သိန်းလွှဲပေးဖို့ရည်သားထားပါတယ်။အလားတူမနေ့ကလည်းမြောက်ပိုင်းကနေရန်ကုန်ကိုပြေးဆွဲနေတဲ့အောက်စစ်ခိုင်ကားပေါ်မှာဘုံထောင်ထားကြောင်းနဲ့ငွေလွှဲပေးဖို့ဖုန်းနဲ့ချင်းချောက်တောင်းဆိုခဲ့ပါတယ်။မနေ့ညကဖုန်းနဲ့ငွေချင်းချောက်တောင်းခံရတာနဲ့ပတ်သက်ပြီးအောက်စစ်ခိုင်ကားဂိတ်တာဝန်ခံဒေါ်ကြည်ကြည်သိန်းကအခုလိုပြောပြပါတယ်။
အားထုတ်ပါပြီ။နောက်ဆက်နာမနေလောက်ဖုန်းဆက်လာတယ်ဗော။အမတို့ကလည်းပြောတယ်အမတို့အခုထုတ်ရတဲ့ကားတဲ့။အနေရရှိနေပြီတဲ့။အဲ့ဒီမှာရေလုံးမိုင်းထောင်းတာနေတဲ့။အဲထောင်းလာပြီးတော့ကျွန်တော်တို့သူကဆက်တာတဲ့ပုံစံမျိုးဗော။နှုံးတော့သူမပြောဘူးအမကို။နောက်မှတော့ခွေမင်းကြီးနဲ့အမနဲ့စာအိတ်နဲ့သူကပို့ခဲ့တယ်။သုံးသိန်းအရင်တွဲပေးဖို့ဒါဘော။သုံးသိန်းသူပြောတယ်။အဲ့ခွေမင်းကြီးနဲ့လွယ်ကားနဲ့သူရဲ့အကောင့်နံပါတ်နဲ့ပြောတယ်ခွန်6လုံးနဲ့ထည့်ပေးလို့သူအဲ့လိုမျိုးပြောတယ်ဗောနော်။အဲ့ဒါနဲ့မထည့်ပေးရင်10မိနစ်တွင်ထည့်ပေးမထည့်ပေးရင်သူတခုခုလုံးမောအစိုးအစိုးမဆုံးနဲ့ဗောအဲ့လိုမျိုးပြောတယ်ဗောအမ။
မြောက်ပိုင်းမြို့မှာလုံခြုံရေးနဲ့ပတ်သက်ပြီးတရားလုံထားကအခုလိုပြုလုပ်တာတွေဟာမြို့ကိုစူပူအောင်တသက်လှုပ်ဆောင်နေတာလို့မြို့မိမြို့ဖွဲ့တအူးဖြစ်တဲ့ဦးဝင်းချိုကပြောပါတယ်
။အဖက်ဖက်ကလည်းသူတို့လုံခြုံရေးနဲ့အစီအမံတွေကတရားချလာတယ်။တယောက်တယောက်ကဟိုမြို့ကိုစူပူအောင်ဟိုဘက်ကနေချင်းကြောက်တဲ့ပုံစံမျိုးပဲပေါ့နော်။တက်ခဲ့တဲ့ပုံစံမျိုးတော့မတွေ့လာရအောင်။ဒါပေမဲ့တကယ်စူပူအောင်လုပ်နေတယ်လို့ပဲကျွန်တော်တို့မြို့ကတရားမင်းကမြင်တယ
်။လက်ရှိအချိန်မှာလုံခြုံရေးကိုပုံမှန်တင်းကျပ်အောင်ဆောင်ရွက်နေပြီးလက်နက်ကင်ဖွဲ့စည်းမဟုတ်ပဲစုံတယောက်ကနောက်ွယ်ကနေပြုလုပ်နေတာလို့တုံးသက်ကြောင်းရဲမှူးကြီးအောင်မြတ်မှုကပြောပါတယ်။ဒီလိုချင်းချောက်တဲ့ဖြစ်စဉ်တစ်ခုစလုံးမှာဖုံးတလုံးတည်းကနေဖြစ်ပြီးဤပညာကြွန့်ကျင်တဲ့လူတယောက်ကနေလုံနေတာဖြစ်နိုင်တယ်လို့မြောက်ပိုင်းမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးသက်စင်အောင်ကပြောပါတယ်
။တစ်ခုလုံးရဲ့ဒီဖုန်းနံပါတ်ကလည်းတူတယ်ပေါ့နော်။တူရတာကြတော့တခုတယောက်ကနေပြီးတော့ပဲဒီခုလက်ရှိဖြစ်နေတဲ့ဒီဝိမန်နီးတွေပေါ့အခြေခံပြီးတော့အလုံနေတယ်လို့မြင်တာပေါ့နော်။တကယ်လို့များတူရနေပြီးတော့ဒါကချင်းချောက်တယ်ဆိုတော့နီးရိုးနဲ့ချင်းချောက်တယ်ပေါ့။ပထမတစ်ခါတော့လည်းဆက်ကြီးတောင်းတဲ့ပုံစံမျိုးနဲ့ဆိုင်ုံသွားတယ်။အခုတစ်ခါမှလည်းသူကဆက်ကြီးတောင်းတယ်ပေါ့။ဒီခုလက်ရှိဖြစ်ပေါ်တဲ့ဒီနီးပညာပေါ့ဒီပညာကိုအသုံးပြုပြီးတော့သူကတော့ဟိုလိန်နေတဲ့ပုံစံမျိုးဖြစ်တာပေါ့။အဖွဲ့ကြီးကတော့မဖြစ်နိုင်ဘူး။ဖြစ်နိုင်တယ်ဘေးကနေပြီးတော့ဒါကိုလုပ်ငန်းကျွမ်းကျင်တဲ့လူတယောက်ကပဲဟိုကြားထဲမှာလူပုံစံမျိုးပေါ့ကျွန်တော်နေဆက်ပြီးသားဆိုတော့အဲ့လိုမျိုးလုပ်နေလို့မြင်တယ်ပေါ့နော်။
လက်ရှိအချိန်ထိဘုံနဲ့ချင်းချောက်ငွေတောင်းခံသူတွေကိုဖမ်းဆီးရမိတာတွေမရှိပေမဲ့သက်ဆိုင်ရာကနေရှာဖွေဖမ်းဆီးနေတယ်လို့ကျင်းပြင်းနဲ့ရဲတပ်ဖွဲ့ကနေသိရပါဗျ။